အမေရိကန်နိုင်ငံသားတို့ကိုစန့်ကျင်ရန်လိုမှုနဲ့ထပ်ပြီးဖမ်းဆီးလိုက်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ Kim Hak-song ကိုမနေ့စနေနေ့ကဖမ်းဆီးတယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းမှာပြောဆိုပါတယ်။ပျောင်ရန်တက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာအလုပ်လုပ်ခဲ့သူလို့လည်းသတင်းမှာဖော်ပြပါတယ်။ဒီသတင်းနဲ့ပတ်သက်လို့အမေရိကန်ဘက်ကမှတ်ချက်မပေးသေးပါဘူး။တကယ်လို့ Kim Hak-song ကိုဖမ်းဆီးတယ်ဆိုတဲ့သတင်းသာအတည်ပြုနိုင်မယ်ဆိုတော့မြောက်ကိုရီးယားနိုင်ငံမှာ၄ဦးမြောက်ဖမ်းဆီးခံရသူဖြစ်မှာပါ။ပြီးခဲ့တဲ့လတုန်းကပဲအသက်50ကျော်အရွယ်တက္ကသိုလ်ပါမောက်ခတဦးဖြစ်သူ Kim Sang-duk ကိုမြောက်ကိုရီးယားအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။ Kim Sang-duk ကတော့ပျောင်ရန်တက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာစရင်ကိုင်ပညာပို့ချပေးခဲ့သူဖြစ်တယ်လို့လည်းအကြောင်းကြီးကပြောပါတယ်။မြောက်ကိုရီးယားအစိုးရကအရင်တုန်းကတော့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိုအမေရိကန်အစိုးရနဲ့အပေးအယူလုပ်တဲ့နေရာမှာအသုံးချခဲ့ပါတယ်ခင်ဗျာ။